မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေးအဖွဲ့တို့ကြားတိုက်ပွဲတွေကြောင့်ပူတိတောင်မြို့နယ်ကရွာသား2000ကျော်ဟာမြို့ပေါ်ကစခန်းရှိကူမှာစစ်ဘေးတိမ်းရှောင်နေရဆဲလို့စစ်ရှောင်ကူညီပေးအဖွဲ့ကပြောပါတယ်အစိုးရအနေနဲ့ကူညီပေးတယ်ဆိုပေမဲ့လိုအပ်ချက်တွေရှိနေတယ်လို့လည်းဆိုပါတယ်။တချိန်တည်းမှာပဲအေးအဖွဲ့နဲ့ဆက်ဆက်တယ်ဆိုပြီးမတင်ကားမှုနဲ့ဖန်စီတရားဆွဲဆိုမှုတွေလည်းရှိနေသေးပါ။ဒီအခြေအနေကိုတော့ VOA ညမာပိုင်းတင်တဲ့ထောက်နိုင်ကွန်အိမ်ကတင်ပြပို့ထားပါတယ်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်ရစိတ်တောင်မြို့နယ်တွင်ဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်လိုင်ကွင်းထီးဆွဲကြောက်တန်းဆက်ရှိတဲ့ကျေးရွာသား2000ကျော်ဟာရစိတ်တောင်မြို့တွင်စစ်ဘေးရှောင်ဒုက္ခသည်ဖြစ်နေတဲ့တိမ်းရှောင်ရောက်ရှိနေကြတယ်လို့စစ်ရှောင်ကူညီပေးရေးဖွဲ့ဝင်ကိုဘက်ကာကပြောပါတယ်။
မျိုးပေါ်မှာစခန်းရှိခုမျိုးပေါ်မှာကဲနေမှာဆိုလို့ရှိရင်1000ကျော်လောက်ရှိနေတယ်။တဲ့ငွေမင်းနဲ့အဲဒီမျိုးပေါ်ရက်ွက်နေမှာနေတာကအများကြီးရှိတယ်။လိုင်ကွင်းနွာလာကျော်အဲဒီရွာလူတွေနောက်တော့ဖြီးသေးကြောက်တန်းသူတို့ရကောင်ချောင်နေကြရတယ်
။ဒီစစ်ဆောင်တွေဟာမနေ့ကနဲ့နိုဝင်ဘာ16ရက်နေ့ကလိုင်ကွင်းဒေသပတ်ဝန်းကျင်မှာဖြစ်ပွားခဲ့တဲ့မြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကိုင်ဖွဲ့တို့ကြားပစ်ခတ်တိုက်ခိုက်မှုကြောင့်တိမ်းချောင်လာတာလို့ကိုဘက်ကကဆိုပါတယ်။လက်ရှိရသေးတောင်မြို့တွင်စကန်းရှိခုမှာရှိတဲ့စစ်ဆောင်တွေရဲ့စားတော့ရေးအခြေအနေကိုကိုဘက်ကကခုလိုဆက်ပြောပါတယ
်။ဆိုရပိုင်းရက်ကို300ကျားလုံးနဲ့ပေးရဲ။အဲဒီကိစ္စကအခုက300ကျားလုံးမရဘူးဖြစ်နေအဲဒီတယောက်ကိုလေရဟူကဆန်နှစ်ဘူးပဲဆန်နှစ်ဘူးဆိုတော့အဲဒီဆန်နှစ်ဘူးကိုတွဲကြည့်လိုက်လို့ရှိရင်ဒလမှာ6000နီးပါးလောက်ပဲရတယ်။အဲ့လိုအဲ့လိုမျိုးကိုယ်နဲ့နီးရတယ်လူမျိုးရဲ့ဖွဲ့စည်းရေးအဲ့လိုမျိုးကြီးကရှိရလေ။ပုံတော့မပုံလို့ဘူးပေါ့ကွာ။
ပြီးခဲ့တဲ့နှစ်ကုန်ပိုင်းကလည်းဒီနှစ်နိုဝင်ဘာလအထိရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေဖွဲ့တို့ကြားတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားခဲ့တယ်လို့ဒေသခံရွာသား9000ခန့်ဟာစစ်ဘေးသိမ်းရှောင်နေကြရတာပါ။စစ်ဘေးရှောင်တွေအနေနဲ့လိုအပ်တဲ့ကူညီဆောင်ရွက်မှုတွေရတာအားနည်းနေတယ်လို့စစ်ရှောင်တွေကိုကူညီပေးတဲ့ REC ရခိုင်တိုင်းဒေသမျိုးနယ်များစီယုံဥက္ကဋ္ဌဥရွှေပေါ်စိန်ကပြောပါတယ်
။ကကွေဆောင်ရွက်တာရဲ့နောက်ပြီးတော့သူတို့ရဲ့စားဝတ်နေရေးတိကျရဲ့နောက်ပြီးတော့ကြံတဲ့ဒီလူမှုရေးရာအပိုင်းရဲ့တညာရေးကျန်းမာရေးတိကျတွေကသူတို့ဖရေးဆုတလို့ပါပဲ။ဆောင်ရွက်တော့ဆောင်ရွက်တယ်လို့ပြောထားပေမဲ့ဒေတာအလိုက်လိုအပ်ချက်အရာတောင်ဝန်အရာလောက်တာပဲဖြစ်တယ်ဆိုတော့တဖို့ပြမှာရှိနေတယ်။နောက်ပြီးတော့ဒီစစ်ရှောင်တွေကလည်းဒီအချင်းကာလကမလာဒီနေ့အနေသူတွေစိတ်ခင်စားမှုတွေလည်းတစ်ချက်ချင်းနဲ့များလာပြီးတော့ဒီနှာချင်းမှုတွေချစ်လာတဲ့အနေထားတွေကလည်းကျွန်တော်တို့သိရတယ်ခင
်ဗျ။တချိန်တည်းမှာပဲရခိုင်လက်နက်ကိုင်ဖွဲ့ AA စစ်ဦးစီးချုပ်ရဲ့ရောက်ဖတ်တဲ့ညီမတို့ကိုရဲတပ်ဖွဲ့ကလည်းအကြမ်းဖက်တိုက်ဖြတ်ရေးဥပဒေပုံမှန်55ကကြီးနဲ့တရားစွဲဆိုခဲ့ရမှာမယန်းကိုမြို့နယ်တရားရုံးကနေနိုဝင်ဘာလ14ရက်နေ့ကလက်ခံထားခဲ့ပြီးဖြစ်ပါတယ်။လက်နက်ကန်ဖွဲ့ဝင်တွေရဲ့ဆွေမျိုးသားချင်းတွေကိုဖမ်းဆီးအရေးယူတဲ့ပေါ်အေးပြောခွေရခိုင်တုခကအခုလိုပြောပါတယ်
ဘုဒ္ဓတရားနဲ့ဆွေမျိုးမိသားစုချင်းတွေပြောခိုင်းတယ်နော်တခြား UNDP ရဲ့ခေါင်းဆောင်တွေမိသားစုဖို့လို့ခိုင်းတယ်ဆိုတဲ့ဥစ္စာကဒါဘယ်လိုမှလက်ခံနိုင်ကြမရှိဘူးအဲ့လိုမျိုးကမိသားစုဆွေမျိုးရှိတဲ့အကောင်လုံးကတခြားပြည်ကစားလို့ရှိရင်အဲ့ဒီလူတွေလည်းသူတို့ကအလုံးမိသားစုရှိတဲ့လူတွေပဲအဲ့ဒါကြောင့်မို့လို့အရာတွေဒီမတရားလုပ်တဲ့လူရတွေကိုရပ်တယ်ရပ်ပါဆိုတဲ့ဥစ္စာတော့ကျွန်တော်ရဲ့ဘက်ကတတိပိတ်ဆင်တာလို့ရှိခဲ့တာ
ပြီးခဲ့တဲ့အောက်တိုဘာလ19ရက်နေ့ကထိုင်းနိုင်ငံချင်းမြန်မြို့ကပြန်လာတဲ့ကိုကျော်နိုင်နဲ့လာဂျူသူအေစုဝီချုပ်ပိုချုပ်ထွန်းမြတ်နိုင်ရဲ့ညီမတော်ဆတ်သူမမိုးနှင်းပြူတို့ကိုရန်ကုန်လေးစိတ်မှာရဲတပ်ဖွဲ့ကဖမ်းဆီးတရားစွဲဆိုခဲ့တာပါမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေဖွဲ့တို့စီရေးပဋိပက္ခကာလတွင်အေအေနဲ့ဆက်ဆက်တယ်ဆိုပြီးဖမ်းဆီးရေးယူခံရမှုတွေကလည်းရှိနေပါတယ်။ဒီအချိန်လေးကိုဥရှိပေါ်စိန်ကအခုလိုပြောပါတယ်
။ခုဒီမြန်မာစစ်တပ်ကမတရားအကျဉ်းနဲ့ဆက်ကြည့်ထားတယ်ဆိုပြီးတော့မတင်ခါတယ်ဆိုပြီးတော့ဖမ်းဆီးထားတဲ့လူတော်တော်များများပြန်ပြီးတော့ဒီလက်မြောက်တဲ့အနေထားတော့တိုက်မပြရဘူး။ကျွန်တော်တို့ဒီအရေးကြီးစစ်တမ်းရဆိုလို့ရှိရင်ဒီအကောင်လုံးပေါင်းကဒီဖန်ဆီးထားတဲ့ဒီရေကတရားမင်းသားတော့ရှိနေပြီရှင
်။မြန်မာစစ်တပ်ဘက်ကအေးနဲ့ပတ်သက်တဲ့ဆိုပြီးဖန်ဆီးမှုတွေရှိနေတယ်လို့အေးဘက်ကလည်းစစ်တပ်အစိုးရဝန်ထမ်းတွေကိုဖန်ဆီးမှုတွေကလည်းရှိနေတာပါ။ပြီးခဲ့တဲ့နိုဝင်ဘာလ3ရက်နေ့က NLD မျိုးရလှုပ်တော်မှဥပိတ်တင်းပါဝင်အိန္ဒိယနိုင်ငံသားတွေကိုအေးဘက်ကဖန်ဆီးခဲ့တာမှာအိန္ဒိယနိုင်ငံသားတွေကိုပြန်လှုပ်ပေးခဲ့ပြီးမြဲအခုချိန်ထိဥပိတ်တင်းကိုသင်တန်းသားဆဲဖြစ်ပါတယ်။သောသောကိုစလေဥဝေးတင်းပါဝင်ရခိုင်တပ်တော်အေဘက်ကဖမ်းဆီးထားတဲ့သူတွေအများဆုံးပြန်လွှတ်ပေးပြီးတောင်းဆိုတဲ့အရေးကြီးစုကိုပြည်တော်စုလွှတ်တော်ကနေမနေ့ကအတည်ပြုလိုက်ပါတယ်ခင်ဗျာ